ပါကစ္စတန်နဲ့ရုရှားနှစ်နိုင်ငံကြားပထမဆုံးပူးတွဲစစ်ရေးလေ့ကျင့်မှုတွေမှာပါဝင်ဖို့ရုရှား2ကွန်မန်ဒိုတပ်ဖွဲ့ဝင်100လောက်ပါဝင်တဲ့တပ်ဖွဲ့တစ်ဖွဲ့ဟာပါကစ္စတန်နိုင်ငံကိုရောက်ရှိလာပြီးဖြစ်တဲ့အကြောင်းအစိုးရတာဝန်ရှိသူတွေကတောက်ကြနေမှာကြေညာခဲ့ပါတယ်။နှစ်ပတ်ကြာစစ်ရေးလေ့ကျင့်မှုကိုစနေနေ့မှာစတင်မှာဖြစ်ပြီးတော့အောက်တိုဘာလ10ရက်နေ့မှာပြီးဆုံးမှာဖြစ်တယ်လို့လည်းပါကစ္စတန်စစ်တပ်ပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်။ Francis 2016လို့ခေါ်တဲ့ပူးတွဲစစ်ရေးလေ့ကျင့်မှုတွေမှာနှစ်နိုင်ငံကတပ်ဖွဲ့ဝင်အယောက်200လောက်ပါဝင်မှာဖြစ်ပြီးတော့ပါကစ္စတန်နိုင်ငံချီရက်ဒေတာမှာပြုလုပ်မှာဖြစ်တယ်လို့လုံခြုံရေးအရာရှိတဦးက VOA ကိုပြောပါရယ်ပါကစ္စတန်အနောက်မြောက်ဘက်ကတောင်ထူထက်တဲ့ဒီဒေတာဟာအထူးတပ်ဖွဲ့တွေလို့ခေါ်တဲ့ပါကစ္စတန်ကွန်မန်ဒိုတပ်ဖွဲ့တွေရဲ့ဌာနချုပ်ရှိရာနေရာတစ်ခုလည်းဖြစ်ပါတယ်အခုပြုလုပ်မဲ့စစ်ရေးလေ့ကျင့်မှုကိုတော့အမြင့်ပိုင်းဒေတာတွေမှာတိုက်ခိုက်ရတာမျိုးကိုအဓိကလေ့ကျင့်သွားမယ်လို့လည်းမျှော်လင့်ရပါတယ်ရုရှားနဲ့ယင်းနီးတဲ့အိန္ဒိယနိုင်ငံကတော့အိန္ဒိယနဲ့ပါကစ္စတန်တပ်ဖွဲ့ကြားနယ်နိမိတ်ပိုင်ဆိုင်မှုကြောင့်ထိတိုက်တွေ့လေရှိတဲ့နှစ်နိုင်ငံကြားကက်ရှမီးယားဒေသကဂေါ့ဂစ်ဘော့စတစ်တန်မြောက်ပိုင်းဒေသမှာစစ်ရေးလေ့ကျင့်မှုတချို့ပြုလုပ်သွားမှာကိုစိုးရိမ်တဲ့အကြောင်းရုရှားကိုပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းဒီစစ်ရေးလေ့ကျင့်မှုတွေကိုနည်းမြေအငင်းပွားမှုတွေဖြစ်နေတဲ့နေရာတွေနဲ့တော်တော်ဝေးတဲ့နေရာမှာပြုလုပ်မှာဖြစ်တယ်လို့အိန္ဒိယကိုအကြောင်းပြန်ခဲ့တဲ့အကြောင်းရုရှားတာဝန်ရှိသူတွေရဲ့ပြောဆိုချက်ကိုကိုးကားပြီးတော့သတင်းတွေမှာဖော်ပြပါတယ်။အခုပြုလုပ်တဲ့စစ်ရေးလေ့ကျင့်မှုတွေဟာပါကစ္စတန်နဲ့ရုရှားကြားနှွေးထွေးတဲ့ဆက်ဆံမှုတွေကိုပြသတဲ့နောက်ထပ်လက္ခဏာတစ်ရပ်လည်းဖြစ်ပါတယ်။